ဂျမင်းနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့သူခေါ်ရိုဟင်ညာဒုက္ခသည်တွေနဲ့ဒီကံလူမှုအတန်းဝိုင်းတွေကိုအကူအညီတွေထပ်ပေးဖို့ကတိပြုကြောင်းဂျမန်နိုင်ငံရဲ့ဝန်ကြီးစစ်ကမာဂေဘရီယယ်ကသတင်းတောက်တွေကိုတင်းနေနေနဲ့မှာပြောကြားလိုက်ပါတယ်။ဂျမန်နိုင်ငံရဲ့ဝန်ကြီးဟာဆွီဒင်နဲ့ဂျပန်နိုင်ငံတို့ကနိုင်ငံရဲ့ဝန်ကြီးတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဆူဇာဒေသမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုတင်းနေနေနဲ့ကတွားရောက်ခဲ့တာဖြစ်ပါတယ်။ရိုဟင်ညာဒုက္ခသည်တွေအရေးနိုင်ငံတကာရဲ့တုံ့ပြန်မှုတွေမှာဂျာမနီအနေနဲ့ပိုပြီးထက်တဲ့ဝင်ပါဝင်ဆောင်ရွက်လို့ကြောင်းပြောကြားလိုက်တယ်လို့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်လည်ထူထောင်နိုင်ရေးအတွက်မြန်မာနိုင်ငံကိုပြန်ခွင့်ရတဲ့ကြောင်းလည်းပြောပါတယ်။ဒီစည်းစဉ်အတွင်းဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့တို့ဟာလည်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့နိုင်ငံတကာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာဆီနာနဲ့မြို့တော်ဓါကာမှာတင်းတင်းကြပ်ကြပ်ကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာတင်းနေတာနဲ့စတင်မဲ့အဆမ်အရှဥရောပနိုင်ငံကြီးဝန်ကြီးများစီဝဘွဲကိုတက်ဖို့အတွက်ဒေတာရင်းကိုရောက်နေကြတဲ့နိုင်ငံတကာအစိုးရတွေကတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုမတွားခင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်။